ကျန်ရွယ်လပေါင်ပိုင်းမှာကျင်းပဖို့ပြင်ဆင်ထားတဲ့တတိယအကြိမ်23ရာစုပင်လုံနီလာခံကိုရွှေ့ဆိုင်လိုက်ပြီးလို့ပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေကပြောပါရယ် NCA မှာလက်မှတ်ထိုးထားတဲ့တိုင်းမနာလက်နက်ကန်အဖွဲ့ရဲ့တန်ခွက်တောင်းဆိုချက်အရအခုလိုရွှေ့ဆိုင်လိုက်တာဖြစ်ပါတယ်ဒီအခြေအနေကိုတော့ကိုညာဝင်းအောင်ကပြောပြထားပါရယ်ရှင
်တတိယအကြိမ်မြောက်23ရာစုပင်လုံနီလာခံကိုဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပဖို့ပြင်ဆင်ထားပေမဲ့အခုတော့ဖေဖော်ဝါရီလတည်းကျင်းပနိုင်ဖို့ရွှေ့ဆိုင်လိုက်ပြီဖြစ်ကြောင်းပြည်ထောင်စုငြိမ်းချမ်းရေးကော်မရှင် PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ် NCA မှာလက်မှတ်ထိုးထားတဲ့လက်နက်ကန်အဖွဲ့တွေနဲ့တပ်မတော်တို့ကြားညှိနှိုင်းမှုကြံနေသေးတဲ့အချက်တွေကြောင့်ရော UNFC အဖွဲ့ဝင်တွေ NCA မှာလက်မှတ်ထိုးပြီးပင်လုံညီလာခံတပ်နံရေးညှိနှိုင်းနေရတာကြောင့်တတိယအကြိမ်23ရာစုပင်လုံကိုရက်ရွှေ့ဆိုင်ရတာဖြစ်ကြောင်းဦးအောင်စိုးကပြောပါတ
ယ် UNFC အဖွဲ့ကလည်းကျွန်တော်တို့ကလက်မှတ်ထိုးနိုင်အောင်ပြေးသွားနေတော့ဇန်နဝါရီလကိုမှန်းကြပါမယ်အခုအချိန်ဒီနဲ့ဆိုဒီဇန်နဝါရီလတည်းမှမလုပ်နိုင်တဲ့အနေအထားဖြစ်ပါတော့ဗျာဖေဖော်ဝါရီလတည်းရောက်သွားမှာပါအခုဒီလိုဆက်နိုင်ငံရေးစီးနီးပွဲတွေလုပ်တော့ဥတမီကတက်မလို့တရင်းကစင်င်းပွဲလုပ်တော့အရင်စာတုဓမ္မကဘယ်လိုဘယ်လိုဒီလိုတော့ပြသတယ်အဲ့ဒီအချိန်ဒီတိုင်းနဲ့ပြည်နိုင်ရမှာပါဗျာ
ဖေဖော်ဝါရီလတည်းမှာပင်လုံညီလာခံကိုကျင်းပဖို့ရက်ရွှေဆိုင်လိုက်ပေမဲ့ဘယ်ရက်မှကျင်းပမလဲဆိုတာကိုရက်အတိအကျသတ်မှတ်နိုင်ခြင်းမရှိသေးဘူးလို့ဦးအောင်စိုးကပြောပါတယ်အမျိုးသားအဖြစ်နိုင်ငံရေးစီးနီးပွဲနဲ့လူလူတွေ့ဆုံပွဲတွေပြည်ပင်ခံရတဲ့အခြေအနေတွေကြောင့်23ရာစုပင်လုံညီလာခံကျင်းပမယ့်ရက်ရွှေဆိုင်ပေးဖို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကတက်မတော်နဲ့အစိုးရကိုတိုက်တွန်းထားကြောင်းအပြည့်ရထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကရှင်းပြပါတယ
်အထူးသဖြင့်ဒီတိုင်းနာလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးတွေကတော့မျိုးသားဖြစ်နိုင်ငံရေးရှင်နေပွဲတွေကိုကျင်းပပြီးဆိုလို့ရှိရင်တော့ကျန်တဲ့ဒီမျိုးသားဖြစ်နိုင်ငံရေးရှင်နေပွဲအကျိုးမှာပြုလုပ်တဲ့လူလူတွေ့ဆုံရှင်နေပွဲတွေဟာအလိုလိုပါဝင်ခွင့်ရှိပြီးသားလုပ်ခွင့်ရှိပြီးသားလို့ကျွန်တော်တို့ကဒီလိုနားလည်သဘောပေါက်တယ်။တိုးတော်လည်းပဲဒီတက်မတော်ဘက်ကတော့ဒီလူသားချင်းနိုင်ငံရေးရှင်နေပွဲကိုလင်းကြီးမှအောက်တယ်ဆိုလို့ရှိရင်လင်းကြီးတနေရာမှာပဲလုပ်အောင်ပဲတဲ့နေရာတွေမှာရှင်နေပွဲတွေအလုပ်ရမလို့ဆိုတဲ့အခြေခံသဘောထားပြီးသွားရှိတယ်။ဒါကတော့ကျွန်တော်တို့ NCA ကိုအကောင့်ပဲပေါ်တဲ့အခါမှာအချင်းကြာလာတဲ့အခါကျတော့နားလည်မှုတွေ NCA ပေါ်မှာအသေးပဲဖွင့်ဆိုမှုတွေကတစ်ဖက်နဲ့တစ်ဖက်အမှုတူညီတာတွေဖြစ်လာတာဖြစ်ပါတယ်။ဒါတွေကတော့ကျွန်တော်ညှိနှိုင်းကြရမှာပါ။
နိုင်ငံရေးဆွေးနွေးပွဲနဲ့လူလူတွေ့ဆုံပွဲသိပ္ပံခံရတဲ့အခြေအနေတွေပေါ်မှတ်ချက်မပေးခြင်းပေမဲ့ဒါတွေဟာ NCA အပြည့်အစုံချုပ်ကိုအတူတကွရေးဆွဲခဲ့ကြတဲ့တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားအပြည့်လဲညှိနှိုင်းမှုလိုရဲလို့ PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ
်ကျွန်တော်တို့က27ဖက်လုံးလက်မှတ်ဒိုးနေအောင်ဒီကနေ့ကြီးနေတဲ့အခြေအနေပါလေက
တကယ်တော့27ရာစုပင်လုံညီလာခံမှာအပြည့်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဖိတ်ကြားတင်တယ်လို့ PNL လိုဥက္ကဋ္ဌဦးခွန်မြင့်ထွန်းကတိုက်တွန်းပါတယ်
ပရမပင်လုံစီရောမှာတက်ရောက်တော့ကတော့ဒိုင်းနာလက်တက်အဖွဲ့ကြီးတွေလက်မထိုးတဲ့လူရောမထိုးတဲ့လူရောကျွန်တော်တို့ဒီညီလာခံကုစရယ်များလို့မတတ်မှတ်ပဲနဲ့အားလုံးအဆင့်တူပါလိညီလာခံတက်ရောက်သူများဆိုတဲ့အဆင့်ထားပြီးတော့မှကျွန်တော်တို့ဒန်းသူတက်ရောက်ခဲ့ကြပါတယ်အဲ့လိုရောက်ဖို့လည်းကျွန်တော်စူးစမ်းခဲ့တာဖြစ်ပါတယ်ဆိုတော့အခုလာမယ့်တက်ပြပင်လုံစီရောမှာလည်းပဲညီနောင်ဒိုင်းနာလက်တက်အဖွဲ့ကြီးအားလုံးဒါတက်ရောက်နိုင်ဖို့ပါဝင်ဖို့လည်းကျွန်တော်တို့ဒါကျွန်တော်ဆန္ဒပြီးကျင်းပြပါတယ်
ကနေ့ပြင်မြင်ခံရတဲ့လူလူတွေ့ဆုံပွဲတွေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအကောင့်တဲ့ဖော်နိုင်မှသာ23ရာစုပင်လုံညီလာခံဆက်လက်ကျင်းပရေးကိုသဘောတူပူးပေါင်းဆောင်ရွက်သွားမယ်လို့ NCA အပြည့်ရရှစ်ပွဲကဇန်နဝါရီ17ရက်နဲ့22ရက်နှစ်ရက်ကြာထိုင်းနိုင်ငံချင်းမိုင်မြို့မှာပြုလုပ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အရေးပေါ်အစည်းအဝေးမှာဆုံးဖြတ်ကြေညာထားပါတယ်23ရာစုပင်လုံညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့သဘောတူထားကြပြီးပထမဆုံးအကြိမ်ညီလာခံကို2016စက်တင်ဘာလမှာတကြိမ်ဒုတိယအကြိမ်ညီလာခံကိုတော့2019မေလတည်းမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ